ရိုဟင်ဂျာမွတ်စလင်တွေအပေါ်လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာပြစ်မှုတရားရုံး ICC ကိုအမြန်ဆုံးတင်ပြဖို့အတွက်အလူခွင့်ရေးအဖွဲ့၄ခုကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ကြပါတယ်။ Amnesty International, Human Rights Watch, Global Center for Responsibility to Protect နဲ့ Fortify Rights စတဲ့နိုင်ငံတကာလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကအင်္ဂါနေ့ကပူးပေါင်းတောင်းဆိုလိုက်ကြတာပါ။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်တရားဖို့နဲ့ဒီပြဿနာကြီးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဘယ်လိုပူးပေါင်းဖြေရှင်းမလဲဆိုတာဖြေရှားဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတန်တမန်တွေဟာဒီပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံကိုတွားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကကောက်ဆက်ပစာရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းလုံခြုံရေးကောင်စီတန်တမန်တွေတွားရောက်လေ့လာခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မတိုင်းကျမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ပြစ်မှုတွေအတွက်ICC ကိုတင်ပြပြင်းတယ်လို့ Human Rights Watch ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Fortify Rights အဖွဲ့ကလည်းသူ့အဆိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းနေတဲ့ဆိုတဲ့အထောက်အထားတွေထွက်ပေါ်နေတဲ့အပေါ်မှာ ICC ကစုံစမ်းတင်တယ်လို့ဆိုပါတယ်